လူနည်းစုဘာသာဝင်တွေရဲ့ဝတ်ပြုကိုယ်ခွင့်မှုတွေပေါ်ကန့်သတ်ထားတဲ့ဥပဒေလုံလုံးတွေကိုပဲဖြစ်ဖို့HRWCO လူ့အခွင့်အရေးဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။အတင်းပိတ်ခံထားတဲ့မွတ်စလင်ဘလီနဲ့ဘာသာရေးအကြောင်းတွေကိုပြန်ဖွင့်ခွင့်ပေးပြီးအထူးသဖြင့်မွတ်စလင်ဥပုပ်လာအတွင်း
သူတို့ရဲ့စုဝေးဝတ်ပြုမှုတွေကိုချင်းချောက်ဟန်တာမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကုသညုံကပြောပြပါပါ။မေလ၃၁ရက်နေ့ကရန်ကုန်တက္ကသိုလ်မြို့နယ်အတွင်းမှာအစ္စလာမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝေးပြုဆူတောင်းခဲ့တဲ့ပေါ်တပ်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့အိရှာဒဘလူးထုတ်ပြန်ကြမှာဖော် ေကိုအကာအကွယ်ပေးဖို့အစိုးရကို HW ကတောင်းဆိုပါတယ်။ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HW ပြောခွင့်ရပုဂ္ဂိုလ် Phil Robinson က view ကိုပြောပါတယ်။
Human Rights Watch also calls for immediate action to revoke the government's discriminatory laws. လူမျိုးဘာသာဝင်ရဲ့ဘာသာရေးအရာကိုးကွယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေလုံထုံးလုံနည်းတွေရုပ်သိမ်းရေးအလျင်မြန်ဆောင်ရွက်သွားဖို့ HRW အဖွဲ့အနေနဲ့တိုက်တွန်းပါတယ်။မွတ်စလင်ပလီတွေခရစ်ယာန်ဘုရားကျောင်းတွေလိုဘာသာရေးစာအုပ်တွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေချက်ချင်းပယ်ဖျက်သင့်ပါပြီ
။ပြီးခဲ့တဲ့လကုန်ပိုင်းကတကိတမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချုပ်လမ်းမောထွက်ပြီးတော့ဝတ်ပြုတာဟာသူတို့ရဲ့ဝတ်ပြုနေကြဘာသာရေးကျောင်းတွေပိတ်ခံရတာကြောင့်အခုလိုလမ်းမပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအချို့ရှိပါတယ်။ဘာသာပေါင်းစုံချစ်ကြည်လုပ်ငန်းတွေလုပ်ကိုင်နေသူဖြစ်တဲ့ကိုရှိုင်းကတော့ဒါမဟုတ်ဘူးလို့ညင်းပါတယ
်။ခါတိုင်းကြီးတရားတော့သူတို့ကဒီဘာသာရေးစာတင်ကျောင်းတွေရှိတဲ့အခါကျတော့အဲ့စာတင်ကျောင်းတွေမှာသူတို့ကဝတ်ပြုတယ်။နောက်ဝတ်ပြုရတာကလည်းအဲ့ဒါကညဘက်ကြီးဖြစ်တာ။ည၈နာရီနောက်ပိုင်းမှာ၈နာရီကနေ10နာရီလောက်အချိန်မှာဆိုတော့အချမ်းညာတွေတော့ဘွားကြောက်လည်းသူအဆင်မပြေဘူး။နောက်သတိတမှာလာကြတော့နေတဲ့လူတွေကများသူတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်သူတို့ကမြို့ထဲမှာအလုလာလုပ်ကြတယ်ပြီးတော့အင်ဂျင်ပြီးတော့မှသူတို့အိမ်ရဲ့အဝန်းအမီနာဝန်းကျင်မှာရှိတဲ့ဘာသာရေးစာတင်ကျောင်းတွေမှာဝေ့ကြည့်တယ်။အဲဒီနေ့ကိုကြတော့ဘာသာရေးစာတင်ကျောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့သူတို့မှဝေ့ကြည့်တဲ့နေရာမရှိဘူး။မရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ကွက်မှာရှိတဲ့ပလီမှာသူတို့တော့ဝေ့ကြည့်ကြတယ်အမေဟိုမှာလည်းအဲ့ဒီပလီကလူကြီးလုံးဝမဆန့်တဲ့အခါကျတော့အဲ့မှာလူရောက်နေအောင်ကျော်တော့ကသူတို့ဝမကြည့်ဝင်နေအင်ဂျင်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဟိုဘက်မှာကလည်းဝေးကြည့်ဖို့ကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးကြည့်မှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးကြည့်လို့မရဘူးသူကစူပေါင်းဝေးကြည့်ရတာတကယ်တော့ကြောင့်မလို့နောက်ဆုံးမှသူတို့ကဘယ်လိုမှဟိုဒီဝေးကြည့်ဖို့အချိန်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူတို့ကနေပြောမှစူပေါင်းဝေးကြည့်ဖို့စီစဉ်တဲ့အစီအစဉ်တွေရောက်သွားကြတာပေါ့
ဒီချင်းနေနဲ့ပတ်သက်ပြီးတော့တာနာယုံကြီးဌာနကိုရောတာဂိတာမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုပါဆက်သွယ်ပြီးမှဖြေဆိုခြင်းမရှိပါဘူး။ဒါလိုမျိုးလမ်းမောက်ထွက်ဝတ်ပြုတာမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြီးညာခဲ့တယ်လို့ဒေသခံတူကတော့ပြောပါရယ်။ HRW ပြောခွင့်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်ဝန်ကြီးဌာနကဖြစ်စီအထူးထူးအုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတားမြစ်ပေးဖို့တောင်းဆိုပါရယ
်။ Mosques and madrasas that have been forcibly shuttered.
ဒါနဲ့ဗလီတွေနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါရယ်။လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်အရာဘာသာရေးဝတ်ပြုဆူတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချိန်ချောက်ဟန်တာတာမျိုးတွေမလုပ်တင်ပါဘူး။လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ဟာတစ်ကမ္ဘာလုံးကလေးစားလိုက်နာမယ်လူခွင့်အတရားဖြစ်ပါရယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ဆိုရင်ဒီဟာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူအခြေအနေမျိုးကိုမိတိလာမျိုးမှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ကြည်လှူရှားသူကိုရှိုင်းကပြောပါရယ်။
ဟုတ်ကဲ့မိတိလာမှာကကြာတော့လေသူကအဲ့ဒီဒီခါတိုင်းလိုလေသူကဟိုမှာဒီခြံဝင်းထဲမှာပေါ့နော်အဲ့အင်ဂျင်အိမ်မှာသူတို့အဲ့လိုမျိုးစူပေါင်းပြီးတော့မှဝတ်ကြည့်ကြတယ်။အဲ့ဒီဝတ်ကြည့်တဲ့ဟာကိုအစိုးရဘက်ကနေပြီးတော့မှဒီတားမြစ်တယ်အဲ့ဒါကိုသူတို့မန္တလေးတိုင်းကနေပြီးတော့ဆင်းပြီးတော့အဲ့ဒါကိုအကုန်လုံးကိုဒီညမှာဒီညဒီညဆိုတခါတည်းအဲ့ညအတိအကျပေါ်ပြပြီးအဲ့ညအိမ်မှာဝတ်မကြည့်ရဆိုရဲစာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတာ
သာဂီတာမျိုးနဲ့အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့ချုပ်ကတိုင်တန်းတာကြောင့်မြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပိတ်ခဲ့တာပါမူလအဖြစ်တော့အဲ့ဒီကျောင်းတွေမှာစူဝေးဝိပုတာတွေလုပ်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ် HRW ကတော့လွတ်လပ်စွာဝိပုကိုးကွယ်권ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီအချက်ကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေးအကူတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ